ဒီကနေ့အင်္ဂါနေ့ဝါရှင်တန်ဒီစီမြို့တော်မှာဒုတိယနေ့ဆက်လက်ကျင်းပနေတဲ့အမေရိကန်နဲ့တရုတ်အစ်စ်နှစ်အစိုးရအရာရှိတွေရဲ့နှစ်ပတ်လည်တွေ့ဆုံဆွေးနွေးမှုအတွင်းမှာတရုတ်အရာရှိတွေနဲ့တိုက်ရိုက်ကြတဲ့ပြောဆိုဆွေးနွေးမှုတွေကိုလှုပ်သွားမယ်လို့အမေရိကန်အရာရှိတွေကပြောပါရယ်။ဆွေးနွေးမှုတွေအတွင်းမှာတော့အင်တာနက်ဆိုင်ဘာလုံခြုံရေးကိစ္စတရုတ်ရဲ့ရေပန်နဲ့ဆိုင်ရာအငင်းပွားမှုတွေနဲ့ရာသီဥတုပြောင်းလဲလာမှုတွေကိုနှစ်နိုင်ငံပူးပေါင်းတွန်းလှန်နေတဲ့ကြိုးပမ်းအားထုတ်မှုအကြောင်းအရာတွေကိုအဓိကဆွေးနွေးကြမှာဖြစ်ပါရယ်။မဟာဗျူဟာမြောက်လူကျိုးရေးဆိုင်ရာဆွေးနွေးမှုအကြောင်းအရာများစွာကိုဆွေးနွေးတာဖြစ်တဲ့တနင်္လာနေ့ကစတင်တဲ့ဒီတွေ့ဆုံဆွေးနွေးမှုဟာပို့ပို့လေးလေးပြောဆိုကြတဲ့ဆွေးနွေးမှုတွေဖြစ်တယ်လို့အမေရိကန်အကြီးအကဲနိုင်ငံခြားရေးဌာနအရာရှိသူကပြောပါရယ်။တစ်ဖက်စလုံးကစိုးရိမ်မှုရှိတဲ့အခြေအနေအကြောင်းအရာတွေပေါ်မှာနှစ်ဖက်အမြင်တွေကိုထဲထဲဝင်ဝင်ဆွေးနွေးနိုင်ခဲ့ကြပြီးတနင်္ဂနွေအကြာယုံကြည်မှုတိုးမြင့်ဖို့နဲ့ဆက်ဆံရေးတိုးတက်ကောင်းမွန်အောင်ဆက်လက်ဆောင်ရွက်သွားကြဖို့နှစ်ဖက်ခေါင်းဆောင်တွေသဘောတူခဲ့ကြတယ်လို့လည်းတရုတ်ဆိုရအရာရှိတွေပြောဆိုတာကိုတရုတ်ဆိုရပိုင်းစင်ဝါသတင်းဌာနကဖော်ပြပါရယ်။ဒီကနေ့မှာတော့အမေရိကန်နဲ့တရုတ်မဟာဗျူဟာမြောက်စီးပွားရေးဆိုင်ရာဆွေးနွေးမှုတွေကိုဆက်လက်ဆွေးနွေးကြမှာဖြစ်ပြီးတော့တရုတ်ဒုသမ္မတဝန်ယန်းတရုတ်နိုင်ငံတော်ကောင်စီဝင်ယန်ကြီးရှိနဲ့အတူအမေရိကန်ဒီနိုင်ငံခြားရေးဝန်ကြီးချွန်ကယ်ရီနဲ့ဗဏ္ဍာရေးဝန်ကြီးဂျက်ဘလူးတို့လည်းဒီဆွေးနွေးပွဲကိုတက်ရောက်ကြမှာပါရှင်။